ရရှိမြန်ခင်ဗျာဒီမနက်ကမှစိုက်ပျိုးရေးဆိုင်ရာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့ဆိုလို့ရှိရင်စိုက်ပျိုးရေးထုတ်ကုန်ရောင်းဝယ်မှုဆိုင်ရာမူဝါဒတွေတသက်မထဲနဲ့တိကျကျရှိဖို့လိုအပ်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ယင်းနှိမ့်နှံ့မှုဘိုင်းကိုလည်းနိုင်ငံတော်အနေနဲ့တိုးလုပ်ဖို့လိုလိမ့်မယ်ဆိုပြီးတော့စင်ကာပူဆောင်မှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံကဒီ MDRI ခေါ်တဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးဌာနနဲ့မီရှိဂန်တက္ကသိုလ်တို့အတူတွဲဖက်ပြီးတော့မဟာဗျူဟာကျတဲ့စိုက်ပျိုးရေးလုပ်ငန်းနဲ့စနေခါဖူလုံမှုအကဲဖြတ်လိလာဆန်းစစ်မှုစာတမ်းဆိုပြီးတော့အခုတပတ်အတွင်းမှာထုတ်ပြန်သွားတာပါဒီအစီအစဉ်ကထွက်လာဖို့အတွက်တစ်နှစ်နီးပါးအချိန်ယူခဲ့ရတယ်လို့စာတမ်းပြုစုသူတွေကပြောပါတယ်မြန်မာနိုင်ငံစိုက်ပျိုးရေးလုပ်ငန်းနဲ့စိုက်ပျိုးရေးဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဒီရှိပြီးသားအစီအစဉ်စာတွေစာတမ်းတွေနဲ့အချက်လက်တွေကိုအရင်ဆုံးသုံးသပ်ပြီးတော့ကွင်းစင်လိလာမှုတွေတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုစာတမ်းကိုပြုစုတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူပဲစိုက်ပျိုးရေးထွက်ကုန်ဆိုင်ရာစီးပွားရေးလုပ်ငန်းတွေအတွက်အစိုးရကနေပြီးတော့ချုပ်ကန့်ထားရကနေဖြေလျှော့ပြီးလာတဲ့ဆိုပေမဲ့လည်းအာဏာပိုင်တွေဘက်မှဒီစိုက်ပျိုးရေးထုတ်ကုန်ရောင်းမှုဆိုင်ရာတိကျတဲ့မူဝါဒမရှိတာမို့လို့ထုတ်ကုန်စီးပွားရေးလုပ်ငန်းတွေအတွက်အတော်လေးထိခိုက်စေတယ်လို့ဒီစာတမ်းပြုစုသူတူဖြစ်တဲ့ MDRI ကမငှုပါဝင်းက view ကိုပြောပါတယ
်အဓိကတော့ခံမှန်းလို့မရနိုင်တဲ့မူဝါဒတွေဖြစ်နေတာပေါ့နော် policy ဒီမူဝါဒအကြောင်းလေးတွေလုံးဝခံမှန်းလို့မရနိုင်တဲ့အကြောင်းရှိတဲ့တလောက်ကိုသူကဆက်ပြီးတော့ရှေ့ကိုမသွားနိုင်တဲ့အခြေအနေဖြစ်နေတာအခုအဓိကစိုက်ပျိုးရေးအထူးပြုကုမ္ပဏီတွေဖွဲ့ဖို့အတွက်အစိုးရကအထောက်ပံ့တွေအကူအညီတွေပေးတာလည်းရှိတယ်ဟိုလုတ်ခိုင်းတာပေါ့နော်သူရဲ့မူဝါဒတွေရှေ့ဆက်သွားနိုင်မှုဒါပေမဲ့အဲ့ဒီကဏ္ဍတွေကလည်းကောင်းကောင်းဖွံ့ဖြိုးတိုးတက်လာခြင်းတော့မရှိပါဘူ
းခံမှန်းလို့မရတဲ့မူဝါဒတွေဆိုတာဒီဥပမာနဲ့ပြောပြပေးပါလားဗျဘလို့အခြေအနေမျိုးလဲဆိုတာ
ကျမတို့လိလာမင်းမြန်းခဲ့တဲ့အထဲမှာပေါ့နော်ချက်တော်ဒီကုံတွေတယောက်နဲ့တွေ့ပြီးတော့မင်းမြန်းခဲ့တော့ဆိုရင်ချက်တော်နဲ့ပတ်သက်တဲ့ဥစ္စာဆိုရင်အစိုးရကဒါပြင်ဖို့ခွင့်ကိုပေးလိုက်တယ်ပြီးတော့ပြန်ပြီးတော့ချက်တော်စီတက်လာတယ်ဆိုရင်သူကပြန်ပြီးတော့ပိတ်ချလိုက်တယ်ဒီဥစ္စာနောက်တစ်ခါကျတော့ဘာပြန်လုပ်လဲဆိုတော့ကိုယ်တိုင်စိုက်ပျိုးထုတ်လုပ်တယ်ဆိုရင်ရောင်းချခွင့်ရှိတယ်လို့ပြောတယ်ဒီတစ်ခါကတော့ကျက်တော်အဲ့တော့ကျက်တော်ရောင်းချတဲ့ကုန်တွေကသူတို့ကိုယ်တိုင်ကျက်တော်စိုက်ခင်းနေရှိပါတယ်ဆိုပြီးတော့စိုက်ပြရတယ်စိုက်ပြေးဌာနကလာစစ်တယ်သူတို့ကြီးကြပ်ရေးအဖွဲ့တွေရှိတယ်အဲ့ဒီအဖွဲ့တွေကလာစစ်ပြီးတော့ okay ဒီလောက်စိုက်တယ်ဆိုရင်ဟုတ်ပြီဒီလောက်တင်ထုတ်လုပ်ခွင့်ပေးမယ်အဲ့ဒါကိုတင်ပို့ခွင့်ပေးရပေါ့အဲ့လိုမျိုးပြောတယ်အဲ့တော့သူတို့ကစိုက်တယ်နောက်တစ်ခါပြန်ပြီးတော့ဈေးတက်လို့ဆိုပြီးတော့ပြန်ပိတ်တယ်ဒါကျက်တော်ကဏ္ဍတစ်ခုရဲ့မှာပေါ့နော်အဲ့လိုမျိုး policy မူဝါဒအပြောင်းလဲတွေအများကြီးဖြစ်တဲ့အချိန်မှာအဲ့ဒီမူဝါဒတွေလုံးဝခံမလို့လည်းမရတဲ့အချိန်ကျတော့ဒီအရန်သူတို့အတွက်အတက်အကျအရန်များပြီးတော့အရှုံးနဲ့ကျင်ဆိုင်ရတာပေါ့
မြန်မာနိုင်ငံဟာရှစ်တောင်အားရှမှာဆိုလို့ရှိရင်တဦးချင်းဝင်ငွေအနည်းဆုံးအခြေအနေရှိတဲ့အပြင်အနည်းကျဆုံးလေယာဉ်လုပ်ငန်းဝင်ငွေနဲ့မြေအားမဲ့လူဦးရေရာခိုင်နှုန်းအမြင့်မားဆုံးဖြစ်နေတဲ့နိုင်ငံဖြစ်တယ်လို့ဒီစာတမ်းမှာဖော်ပြပါတယ်မြမစိုက်ပျိုးရေးကဏ္ဍဟာလုတ်သားအင်အားစုတရာလုံးရဲ့80ရာခိုင်နှုန်းကိုအလုတ်ပံ့ပိုးပေးထားတယ်လို့ခန့်မှန်းရပေမဲ့တစ်ချိန်တည်းမှာပဲအစိုးရဘက်ကနေပြီးတော့စိုက်ပျိုးရေးဘက်မှာယင်းနှိမ့်နှံမှုနဲ့ပံ့ပိုးကူညီမှုအားနည်းနေတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။နှိုင်းရှင်ကျဲအရဆိုရင်တော့မြမအင်းကြီးချင်းဖြစ်တဲ့ Thai, Vietnam, Bangladesh, Malaysia, India နဲ့တရုတ်နိုင်ငံတွေမှာစိုက်ပျိုးရေးသုတေသနတိုးချဲ့ပညာပေးစနစ်တို့မှာအားကောင်းလာအောင်အစိုးရကနေပြီးတော့ထည့်ဝင်ယင်းနှိမ့်နှံတာတွေအထူးသဖြင့်ဒီအသေးစားတောင်သူလယ်သမားတွေကြားမှာစိုက်ပျိုးထုတ်လုပ်မှုတိုးတက်မြန်မာလာဖို့အစိုးရကနေပြီးတော့ကူညီဝန်ဆောင်မှုပေးတာတွေစတဲ့ရေရှည်မဟာဗျူဟာနီလန့်တွေလှုပ်ဆောင်နေတာကိုထောက်ပြပါရယ်မြန်မာနိုင်ငံမှာဒီလိုမျိုးလှုပ်ဆောင်မှုတွေမလုပ်နိုင်ဘူးဆိုရင်တော့မြန်မာစိုက်ပျိုးရေးထုတ်ကုန်တွေဟာဒေသအတွင်းနဲ့ကမ္ဘာဈေးကွက်တွေမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့ခက်ခဲအားနည်းလိမ့်မယ်လို့လည်းစာတမ်းပြုစုသူတွေကပြောပါရယ်အ
ဟံကားတွေဆိုတဲ့နေရာမှာဒီနည်းလုပ်ငန်းမှုကအားနည်းတယ်အားနည်းတဲ့အချိန်ကျတော့ဒီစိုက်ပျိုးရေးဝန်ကြီးဌာနမှာရှိတဲ့ဒီစိုက်ပျိုးရေးလုပ်ငန်းတွေလယ်သမားတွေကိုပညာပေးတဲ့ဒီ extension workers တွေပြီးတော့သူတည်တနာဌာနတွေပြီးတော့ဒီစိုက်ပျိုးရေးတဲ့ဘုအဓိကလိုအပ်တဲ့ရင်းအထောက်ပံ့ပေးတဲ့ဥစ္စာတွေပေါ့နော်အဲ့ဒါတွေအားလုံးမှာအားနည်းနေတာဖြစ်ပါတယ်အဲ့ဒီဟာတွေကပြန်ပြီးတော့သူတို့စိုက်ပျိုးရေးကဏ္ဍမှာလည်းဘတ်ဒက်တွေကိုလည်းတိုးပေးရမယ်ပြီးတော့ဒီဖွဲ့စည်းတိစောက်ပုံဆိုင်ရာပေါ့အပတ်ကူညီပံ့ပိုးပေးတဲ့အဖွဲ့အစည်းတွေရဲ့အဖွဲ့အစည်းဆိုင်ရာ reform ပြန်လုပ်ရပါမှာ
ကျေးလက်နေအိမ်တော်စုများရဲ့ထောက်ဝတ်မှာတစ်နှစ်ကိုပြန်မျှ2လလောက်အစားအစာမလုံလောက်မှုကိုရင်ဆိုင်နေရပြီးတော့ကျေးလက်နေမိသားစု3ပုံတပုံဟာတစ်နှစ်တာကာလတစ်လျှောက်လုံးအစားအစာအတွက်ငွေချေးယူနေရတယ်လို့စာတမ်းမှာဆိုပါတယ်တကယ်တော့မြန်မာနိုင်ငံဟာအိမ်နီးချင်းဈေးကွက်ကြီးတွေနဲ့အတူပဲရေကန်မြေကန်ကောင်းတဲ့ဒေသဖြစ်လို့ဒီအခွင့်အလမ်းကိုတော့အရယူနိုင်ဖို့အရေးကြီးတယ်လို့စာတမ်းပြုစုသူမငှူဝါဝင်းကပြောပါတယ
်အဓိကကတော့ကျမတို့မှာဟိုရေရှိတယ်ပေါ့နော်ပြီးတော့မြေရှိတယ်ပြီးတော့တင်ညာအနေထားဒေသတွင်းမှာဒီကွက်အကြီးကြီးတွေဓာတ်ထဲမှာတည်ရှိနေရပေါ့နော်အဲ့တော့ကျမတို့ကကနောက်ပြီးနောက်တစ်ခုကကြတော့နိုင်ငံကဒီဟာစနစ်တွေက diverse ဖြစ်နေတဲ့အတွက်မျိုးစုံပေါ့နော်အဲ့ဒီ အနေထားတွေရှိနေတယ်အဲ့တော့ဒီဟာလေးရဖို့အတွက်ကခုနပြောသလိုဒီရှိနေတဲ့ potential ကိုရယူနိုင်မှုလုပ်သွားဖို့အတွက်ကအခုနပြောတဲ့ပြည်ပြင်ကြောင်းလဲမှုတွေပြုလုပ်မှရမှာပါ
မြန်မာနိုင်ငံထဲမှာပုဂ္ဂလိကပိုင်းလုပ်ကိုင်ခွင့်တွေပြီးတာကြောင့်စိုက်ပျိုးဆိုင်ရာပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေပေါ်လာပြီမဲ့လို့ဒီလုပ်ငန်းတွေဟာရောင်းဝယ်ရေးလုပ်ငန်းတွေမှာပဲများပြီးတော့ထုတ်လုပ်ရေးလုပ်ငန်းပိုင်းမှာတော့ယင်းနီလုံဆောင်မှုအားနည်းနေသေးတယ်လို့မန်ငူပါဝင်ကပြောပါတယ
်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ယင်းနီလုံငန်းမှုကိုကြည့်လိုက်မယ်ဆိုရင်သူကဒီစိုက်ပျိုးရေးထွက်ကုန်ဒေါ်လာ100မှာဆိုရင်3.36စင်ပေါ့နော်အဲ့လောက်ပဲယင်းနီလုံငန်းမှုရှိပါတယ်မြန်မာနိုင်ငံအဲ့တော့ယင်းနီလုံငန်းမှုငဲနေတယ်ဆိုတာအဲ့ဟာကိုပြောတာပါဒီစိုက်ပျိုးရေးဝန်ကြီးဌာနရဲ့ယင်းနီလုံငန်းမှုကအရင်ငဲနေတာစိုက်ပျိုးရေးကုမ္ပဏီတွေဆိုတာကသူတို့အကျိုးမြတ်ရှိတဲ့လုပ်ငန်းတွေကိုပဲပြုလုပ်သွားတာပါတကယ်တင်ညာပြရမယ့်လုပ်ငန်းတွေ extension နဲ့ပတ်သက်တဲ့ဥစ္စာတွေ infrastructure တွေမှာယင်းနီလုံငန်းမှုဆိုတာမရှိတော့နေပါတယ
်2003ခုနှစ်စိုက်ပျိုးရေးဆိုင်ရာစစ်တမ်းကောက်ယူမှုဖော်ပြချက်အရဆိုရင်တော့အိမ်အောင်စု 6.5 တန်းမှာအကြမ်းမြင်3တန်းငှက်ဟာကြီးလက်နေအိမ်အောင်စုတွေမှာမြေယာအသုံးပြုခွင့်မရကြဘူးလို့ဆန္ဒမှာဖော်ပြပါတယ်တချိန်ထဲမှာပဲလေယာလုပ်ငန်းတွေမှာမအောင်မမြင်ဖြစ်တော့လုပ်သားအင်အားတွေဟာတခြားမျိုးပြတွေကိုပြောင်းရွှေ့တာလုပ်ငန်းပြောင်းရွှေ့တာတွေဖြစ်ပြီးတော့ဒါဟာပြဿနာတည်းရဖြစ်လာစီတယ်လို့မန်ကူပါဝင်းကပြောပါတယ်ဒီစာတန်းကိုတော့စိုက်ပျိုးရေးဆိုင်ရာစီးပွားရေးကဏ္ဍတိုးတက်ဖွံ့ဖြိုးရေးကိုရည်မှန်းပြီးတော့အဲ့ဒီအတွက်စိုက်ပျိုးရေးထုတ်ကုန်မြင့်တက်ရေးနဲ့ပတ်သက်ပြီးရည်သူရည်ရှိဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့ဆိုပြီးတော့ကြံပြုထားပါခင်ဗျာ